Professor Christina Finkner. Aku guada maga atudu ni laga nga. Nyuma na inga kuzile pse bedugo lakhan maesura gu. Thiru asong pya mbinhan bi shuisan lai bi pse pare. So dilo asong pya mbinhan bi pse na jin ha. Nyuma bi dhuru e nene. Thiru ya che nere gu. Kabaga si yang tim pya bangguin. Song song ni ya pse da ya sui mawa lakhan ya. Aku nyuma na inga ya che nere ba thik gu. Yiti yi pse na ya che nere ba.
Well, let me just discuss the situation with the Credentials Committee and what's likely to happen this year.
Credentials Committee ye chin ni go yin shin pya pi lo di ni the phit la nai me so ra go pyo chin ma de phit nai ji tong khu shi ba de ta khu ga NUG ko sa le u jaw mo thong ga myama aso ya ne pi tu lu du go ko sa pyu tu a phit ywe che khan ya nai ne ဒုတိယဖြစ်နိုင်ခြေကစစ်ကောင်စီကခန္ဓာသူကမြန်မာကိုယ်စားလှယ်ဖြစ်နိုင်ခြင်းနဲ့တတိယတစ်ခုကတော့ဆုံးဖြတ်ချက်ကိုနောက်တစ်နှစ်ဆိုင်းငံ့ပြီးဥကြော်မိုးထုံကိုပဲဆက်လက်ရှိနေမယ်။သူဟာအထွေထွေညီလာခံရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခွင့်ရမယ်။ဒါပေမဲ့မြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့အထွေထွေညီလာခံမှာမိန့်ခွန်းပြောခွင့်ရမှာမဟုတ်ပါဘူး။ဒီလိုဖြစ်လာရင်တော့ရှင်ပြောတာမှန်ပါတယ်။မြန်မာပြည်သူတွေအနေနဲ့သူတို့အတန်ကိုအထွေထွေညီလာခံမှာတင်ပြမယ်။ကိုယ်စားလှယ်မရှိပဲဖြစ်နေပါလိမ့်မယ
်။ At Credential Committee အဲ့ကိုယ်စားလှယ်စီစီရေးအဖွဲ့ပေါ့ဗျာအဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တွေထဲမှာစစ်ကောင်စီကိုလိုလားသူ NUG ကိုလိုလားသူဆိုပြီးတော့သဘောထားကွဲလွဲနေတယ်ဆိုတော့တကယ်အဆုံးဖြတ်ပေးဖို့အတွက်ကအထွေထွေညီလာခံကိုရွေးပြောင်းပေးရမယ်လို့သူကပြောကြပါတယ်ဆိုတော့အဲ့လိုအဆုံးဖြတ်ပေးဖို့အထွေထွေညီလာခံအနေနဲ့ကဘယ်လိုများပြဿနာရှိနေပါသလဲ
So the process is that the credentials committee would review you know both the government
လုပ်ငန်းစဉ်ကတော့စီစီရေးကော်မတီအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းနဲ့ NUG ဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းတို့ကိုစီစစ်မယ်ပြီးတော့သူတို့ကဘသူ့ကိုရွေးမယ်ဆိုတာဆုံးဖြတ်ပြီးတော့ UNGA ကိုအတည်ပြုဖို့တင်ပြမှာဖြစ်ပါတယ်ပုံမှန်အားဖြင့်အဲ့ဒီတင်ပြချက်ကိုအထွေထွေညီလာခံအတွင်းဆွေးနွေးမနေပဲအတည်ပြုရမှာဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စမှာဖြစ်နိုင်တာကတော့စီစီရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့နိုင်ငံတချို့ရှိလာမယ်ဆိုရင်တော့ညီလာခံမှာမကျေနပ်ချောင်းဆွေးနွေးရတာတွေရှိလာမယ်ပုံမှန်အားဖြင့်တော့အထွေထွေညီလာခံဆိုတာကစီစီရေးကော်မတီတင်ပြချက်ကိုအတည်ပြုပေးတဲ့ rubber stamp နာဖြစ်တဲ့အတွက်စီစီရေးကော်မတီကအခြေအနေကိုပဲအလေးထားစောင့်ကြည့်ရမှာဖြစ်ပါတယ
်အဲ့ကိုယ်စားလှယ်စီစီရေးကော်မတီရဲ့စဉ်းစားချက်ကတော့ဘယ်ပုံမှန်အခြေခံပါသလဲမြန်မာနိုင်ငံရဲ့အခြေအနေကိုသူတို့လက်တွေ့ကြကြစဉ်းစားပြီးပြောသလားသူတို့မဟုတ်အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာအပြိုင်ဆိုင်ဖြစ်နေတာနဲ့အခြေခံကြသလားဒါမှမဟုတ်ရင်လည်းသူတို့မှာတစုံတရာစမ်းသတ်မှတ်ချက်ဆိုရရှိပါသလားခင်ဗျာဘယ်လို criteria တွေသူသတ်မှတ်ထားပါသလဲ
Yeah well the credentials committee doesn't have any fixed criteria for making such a decision and
စီစီရေးကော်မတီမှာစမ်းသတ်မှတ်ချက်တွေသတ်မှတ်ထားတာတော့တိတ်မရှိပါဘူးမြန်မာနိုင်ငံအတွက်သာမဟုတ်ပါဘူးအလားတူကိစ္စတွေအများကြီးရှိခဲ့ဖို့ပါတယ်အာဖဂန်နစ္စတန်ကိစ္စမှာလည်းအလားတူဖြစ်နေတာပါမကြသိမ့်မီနှစ်တွေအတွင်းသူတို့အခြေခံစဉ်းစားခဲ့ကြတာတွေကတော့နိုင်ငံရဲ့နေမည်အများစုကိုဘယ်ဘက်ကထိန်းချုပ်ထားနိုင်မလဲမြန်မာကိစ္စမှာဆိုရင်တော့စစ်ကောင်စီဘက်ကလားအခြားဘက်ကလားစသဖြင့်ပေါ့ဒီမိုကရေစီနှိကျရွေးချယ်ခံနိုင်ရမှုကိုကြည့်ပါတယ်မြန်မာနိုင်ငံမှာဆိုရင်တော့စစ်ကောင်စီကပြည်သူရွေးချယ်ထားတဲ့အစိုးရစီကအာဏာသိမ်းထားတာပါပြီးတော့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလည်းဘယ်ဘက်ကိုပို့လိုက်တယ်လဲဆိုတာကိုလည်းပါဝင်ပါတယ်ဒါရီအပြင်စီစီရေးကော်မတီကထက်သွင်းစဉ်းစားရမှာပါဝင်တဲ့အချက်တွေကတော့အထွေထွေညီလာခံမှာဆွေးနွေးတင်ပြကြတာတွေကုလဆိုင်ရာအဖွဲ့အစည်းတွေရဲ့အစည်းအခမ်းအနားတွေဆုံးဖြတ်ချက်တွေပဲဖြစ်ပါတယ်ပြီးတော့နိုင်ငံတွင်းဖြစ်ပျက်နေတာတွေနိုင်ငံတကာအခင်အကျင်းပေါ်ရိုက်ခတ်မှုစတာတွေကိုလည်းသူတို့ကထက်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ
်အဲ့တော့အဲ့ခရစ်စတီနာပြောလို့စဉ်းစားပြီးတော့ဆုံးဖြတ်ကြတဲ့နေရာမှာဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံရောရှိပါလ
ား Well they you knowtry to come to a consensus
သူကတော့ဘုံသဘောတူညီချက်နဲ့ဆုံးဖြတ်ဖို့အားထုတ်ကြပါတယ်ဒါပေမဲ့သဘောထားကွဲလွဲနေကြရင်တော့အလဲလန်းကိုရွေးပြီးတော့အဆုံးဖြတ်ပေးမဲ့ကိစ္စကိုနောက်တစ်နှစ်ဆိုင်းငံ့ကြမှာဖြစ်ပါတယ်အားလုံးသဘောတူညီလာနိုင်အောင်စောင့်ဆိုင်းရတဲ့သဘောပါပဲမြန်မာကိစ္စမှာတော့နိုင်ငံအတော်များများကအညူကြီးအစိုးရအရွေးချယ်ထားသူကိုလက်ခံသင့်တယ်လို့ယူဆသူတွေဖြစ်နိုင်ပြီးတချို့ကလည်းဒါကိုလက်ခံဆုံးဖြတ်ဖို့အဆင်သင့်မဖြစ်သေးသူတွေအဖြစ်ရှိနေကောင်းရှိနေနိုင်ပါတယ်အဲ့ဒီကိစ္စကိုရည်ရည်ပြတ်ဆုံးဖြတ်နိုင်တဲ့အဆင်မရောက်သေးဘူးလို့ယူဆသူတွေရှိနိုင်ပါတယ်ဆိုတော့နောက်တစ်နှစ်ထပ်ရွှေ့မဲ့သဘောပါတဟာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးအရင်ကလည်းအလားတူကိစ္စတွေရှိခဲ့ပြီးတော့တချို့ကိစ္စတွေဆိုရင်၃-၄နှစ်လောက်ရွှေ့ဆိုင်ခဲ့ရဖူးပါတယ
်ကဲအဲ့ဒါကျွန်တော်တို့ကဒီမှာ အန်ယူဂျီကရွေးချယ်တဲ့ကူစလေကိုလက်ခံဖို့အထွေထွေညီလာခံကဆုံးဖြတ်လိုက်ပြီဆိုကြပါစို့ခင်ဗျာ။ဆိုဒီလိုဆုံးဖြတ်လိုက်တဲ့အတွက်ရရှိနိုင်တဲ့အကျိုးရလဒ်တွေကဘာလဲဆိုတာကြည့်ကြအောင်ပါ။အန်ယူဂျီကိုမြန်မာနိုင်ငံရဲ့တိုင်ဝင်အစိုးရလိုအစီအမံပြုလိုက်ပြီဆိုတဲ့သဘောလား။အဲ့လိုသတ်မှတ်ကြမလားခင်ဗျာတကဘာလုံးက။
Well, what they would be approving is that the credentials of John Motun would be accepted.
အခုသူတို့အတိအမှတ်ပြုရမှာကဥကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုလက်ခံရမှာဖြစ်ပါတယ်။ပြီးတော့ NUG အနေနဲ့ကုလဆိုင်ရာတခြားအဖွဲ့အစည်းတွေ WHO နဲ့ပတ်လည်ညီလာခံလူအခွင့်အရေးကောင်စီစတဲ့နေရာတွေအတွက်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုလည်း NUG ကပဲခန့်အပ်ရမှာဖြစ်ပါတယ်။စရော့ဒါအရေးကြီးပြီးတော့စစ်ကောင်စီကိုစန့်ကျင်နေသူတွေအတွက်အားတက်စရာဖြစ်ပါတယ်မြန်မာနိုင်ငံတွင်းအခြေအနေကိုနိုင်ငံတကာအစိုင်းအဝိုင်းကအလေးအနက်ထားတယ်စစ်ကောင်စီဟာတရားမဝင်ဘူးလို့အတိအမှတ်ပြုတယ်လို့မှတ်ယူစရာဖြစ်ပါတယ်ဒါပေမဲ့ဒီအခြေအနေတွေတနေ့စစ်ကောင်စီဖယ်ရှားရေးအတွက်ဘလို့တက်ရောက်လာနိုင်တယ်လဲဆိုတာကတော့သိပြီးတော့ရှင်းရှင်းလင်းလင်းပြောလို့မရပါဘူးကျန်နိုင်ငံတွေကလည်းစစ်ကောင်စီကိုစစ်ရေးအထောက်ပံ့ပေးမဲ့ကိစ္စတွေကိုပို့တတိထားလာမယ်အ ਨੇ ဆုံးနှစ်ကြိမ်တော့စဉ်းစားကြလိမ့်မယ်လို့ကျွန်မထင်ပါတယ်
ဒါမဲ့စစ်ကောင်စီကတော့ပြောနေပါတယ်သူတို့ရွေးချယ်တဲ့လူကိုအထွေထွေညီလာခံအသီးမှတ်ပြုလက်ခံခြင်းမရှိပေမဲ့ကုလသမဂ္ဂဆိုင်ရာတခြားအဖွဲ့အစည်းတွေပေါ့လေ WHO တို့လိုဘာတို့လိုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံနေတာဟာသူတို့စစ်ကောင်စီအစိုးရသားဖြစ်တယ်လို့သူတို့ပြောနေပါတယ်ဆိုတော့တကယ်အခြေအနေနဲ့အဲ့ဒီမှာဖြစ်နေတာကလည်းကတော့တခြားစီလွဲလွဲအချော်ချော်ဖြစ်နေတယ်လို့ပြောရင်ရမှာခင်ဗျာ
Yeah, it's been very complicated for, you know, to look at it from the UN perspective. It's been very complicated for the different UN bodies and agencies to figure out how to
ကုလသမဂ္ဂရှုထောင့်ကနေကြည့်ရင်တဟာတော်တော်ရှုပ်ရှုပ်ထွေထွေဖြစ်နေတာပါဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့တိကျတဲ့လှုပ်ထုံလုပ်နေတွေမရှိတဲ့အတွက်ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကင်တွယ်နေပုံဟာအတော်ရှုပ်ထွေးနေပါတယ်အထွေထွေညီလာခံမှာလက်ရှိကိုယ်စားလှယ်ကလည်းဆက်ရှိနေပြီးတော့ရှေ့အလားလာကိုဆိုင်းငံ့ထားလို့တခြားနေရာတွေအတွက်ကိုယ်စားလှယ်ကိစ္စဘာလို့ရမလဲဆိုတာခက်နေပါတယ်။ဥပမာအဖြစ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဆိုရင်စစ်ကောင်စီကပဲကိုစားပြုဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဘယ်ဖက်ကိုမှလက်မခံပဲဆိုင်းငံ့နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွင်မှကွင်းစင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခက်ကြုံရပါတယ်။သူတို့လုပ်ငန်းကိုလည်းဆက်လက်ဆောင်ရွက်လိုတယ်။တပြိုင်တည်းမှာပဲစစ်ကောင်စီကိုလည်းတရားဝင်အစိုးရအဖြစ်အတိမမပြုတ်လို့ကြပါဘူး
။တချို့ကတော့ယူဆနေရပါတယ်၊မျောလင့်နေရတယ်လို့ပြောရင်ပုံမှန်လိမ့်မယ်။ကုလသမဂ္ဂအထွေထွေညီလာခံက NUG ရွေးချယ်သူကိုတရားဝင်ကိုယ်စားအဖြစ်သတ်မှတ်လိုက်ခြင်းဟာစစ်ကောင်စီကိုအာဏာကဖယ်ရှားရေးအထိအကျိုးသက်မှုရှိသွားလိမ့်မယ်လို့သူမျောလင့်နေရတယ်ရှိရတယ်။ဒီနိုင်ငံကဆက်ဆံရေးပမခတူအနေနဲ့သူတို့ကိုဘယ်လိုများ
Well, I, you know, obviously it would mean a lot to people if the UN recognized John Motun as the legitimate representative and the NUG as having legitimacy.
John Motun ကိုမြန်မာကိုယ်စားလှယ်အဖြစ်အထွေထွေညီလာခံမှာလက်ခံလိုက်တာဟာမြန်မာပြည်သူတွေအတွက်ထူးခြားလေးနက်မှုရှိစေတယ်ဆိုတာကတော့သိတာနိုင်တဲ့အချက်ပါဒါပေမဲ့အဲ့ဒီလေးနက်မှုဟာလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေကိုဘလောက်အထိပြောင်းလဲစေနိုင်မလဲဆိုတာကတော့မသေးချပါဘူးရှိခင်စစ်အစိုးရတွေကိုကြည့်မယ်ဆိုရင်သူတို့ကဘာမှကြုံမဆိုင်ပဲသူတို့ပဲဆက်လက်အုပ်စုသွားခဲ့ပါတယ်ဆိုတော့ကျမတို့တည်တည်ချာချာပြောနိုင်တာကဒါဟာစစ်အစိုးရအနေနဲ့သူတို့ဆက်သွားလို့မရတော့ဘူးဆိုတာသဘောပေါက်စေတဲ့အခြေအနေတွေနဲ့နောက်ထပ်တိုးလာမယ့်အချက်တရဖြစ်တယ်ဆိုတာပါစစ်ကောင်စီကောင်းဆောင်ပိုင်းကသူတို့အနေနဲ့သူတို့လုံခြုံရေးအတွက်ဖြစ်ဖြစ်အခြားအချက်တွေကြောင့်ပဲဖြစ်ဖြစ်သူတို့ဆက်မလုပ်နိုင်တော့ဘူးဆိုတဲ့အမြင်တွေရစေဖို့အရေးကြီးပါတယ်
အဲ့နောက်တစ်ဖက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီကလည်းသူတို့ရည်ရည်ပုံမှုခိုင်မြဲလာအောင်ကြကုတ်တခဲဖက်တွယ်နိုင်ဖို့ပုံပြီးကြိုးပမ်းလာပါလိမ့်မယ်။ဆိုတော့ထောက်ခံတဲ့နိုင်ငံတွေစီကသူတို့အကူအညီပို့ရအောင်ရတဲ့အနေနဲ့သူတို့ကြိုးပမ်းလာမှာဖြစ်တယ်လို့ကျွန်တော်ယူဆနိုင်ပါတယ်။အဲ့ဒီတော့ပြည်တွင်းမှာတင်မာမှုတွေပဋိပက္ခတွေပို့ပြီးဆိုးရွားလာနိုင်ခြင်းရှိရလို့ဆိုရင်တော့မမှန်ဘူးလားခင်ဗျာ။ဒါကျွန်တော်တောင်းဆိုအောင်တွေးကြည့်တာပါ။
Well, the regime is going to continue trying to find supporters wherever it can, right? And that's why we see the
စစ်ကောင်စီကတော့ရနိုင်တဲ့နေရာတွေကအကူအညီတွေကိုဆွဲကင်လိမ့်မယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးထပ်ပြီးတော့အချိန်မြင့်လာမယ်။ရုရှားအကူအညီတွေပိုတောင်းခံလာမယ်။ရုရှားကလည်းမြန်မာအပေါ်နောက်ပြီးတော့အရှေ့တောင်အာရှမှာလည်းစိတ်ဝင်စားတယ်ဆိုတော့အကူအညီတွေဆက်ပေးမှာသိကြပါရယ်။ဒါပေမဲ့စစ်ကောင်စီတဲ့ကတချို့ကသူတို့အဖို့ရိတ်ခါဝေစုအလုံးအလောက်ရရှိနေသည့်တိုင်ရှေ့ဆက်အခြေအနေမဟန်ဘူးလို့သဘောပေါက်လာပြီဆိုရင်တော့တမျိုးတမျိုးဖြစ်သွားနိုင်ပါတယ်
။ဆိုတော့ကျွန်တော်ကနောက်ဆုံးညီကုန်းချုပ်ချင်တာကတော့ NUG ခန့်ပေးသူကိုကုလသမဂ္ဂကတည်ဝင်အသိမှတ်ပြုလိုက်ခြင်းဟာ မြန်မာနိုင်ငံရဲ့ပြဿနာအလုံးစုံပြည်လည်ရေးအတွက်နောက်ဆုံးထွက်ပေါက်တော့မဟုတ်ဘူးဆိုတာပါပဲဒီ conclusion ကိုပမခခရစ်စတီနာဘယ်လိုသဘောပါလဲခင်ဗျာ
Unfortunately that's correct I mean I think it's important but it's not sufficient for
ကမကောင်အကြောင်းမလားဆိုနေပဲအဲ့ဒါမှန်တယ်လို့ပြောရမှာပါအဲ့ဒီအတိမပြုမှုဟာအရေးကြီးပြင်မယ်လို့ region chain အုပ်ချုပ်မှုအပြောင်းလဲဖြစ်စေဖို့အတွက်မလုံလောက်ပါဘူး။သို့တော့တဟာပြောင်းလဲဖို့အတွက်စုစည်းလာတဲ့အခြေအနေတွေပါ။ထိရောက်တဲ့အပြောင်းလဲဖြစ်ဖို့အခြေအနေတွေစုစည်းလာပြီလို့ကျွန်မထင်ပါတယ်။